ရခိုင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်တဲ့နေရာတွေမှာသုံးမျိုးစီးရင်စစ်ဆေးတဲ့အိမ်နောက်စုစီးရင်ကောက်ယူမှုတွေကိုတပ်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာနိုင်သူတွေကိုစီစစ်နေအောင်ယူရဲပြီးတော့လှုပ်ဆောင်နေတာဖြစ်ပြီး1993ခုနှစ်နောက်ပိုင်းတည်းကပုံမှန်လုပ်နေကြဖြစ်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အကြီးအကဲက VOE ကိုပြောပါတယ်။အပြည့်အစုံကို VOE သတင်းတော့ကိုကောင်းဆန်ဟင်းကဆက်ပြောပြပေးရလိမ့်မယ်ခင်ဗျာ။
ရှခိုင်းပြည်နယ်အတွင်းဘူးသီးတောင်မောင်တော်ရဲတောင်နေမြေအတွင်းကရွာတွေမှာနေထိုင်ကြတဲ့မွတ်စလင်မိသားစုဝင်တွေကိုတုံမျိုးစရင်စစ်ဆေးခြင်းလို့ခေါ်တဲ့အင်တာစုစရင်ကောက်ခံခြင်းကိုအခုလဒီဇင်ဘာ16ရက်နေ့ကစတင်ပြီးစစ်တမ်းကောက်ခံနေတာဖြစ်ပါတယ်။တုံမျိုးစရင်စစ်ဆေးခြင်းလုပ်ငန်းဆိုတာကတော့ကျေးရွာမြေပုံရေးဆွဲပြီးနေအိမ်လူပုဂ္ဂိုလ်တပ်ပုံရယူထားပြီးအင်တာစုစစ်ဆေးတာဖြစ်တယ်လို့ရခိုင်ပြည်နယ်နေကြားဆောင်ရဲတပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးကျော်ထွတ်ကပြောပါတယ်
အင်းအင်းသာဝေးမှာအဆောင်မှာတန်းနေနေနောက်ပြီးအင်းအင်းတို့ဘယ်နေစစ်စစ်တာပါအင်းတော်စုလူကြီးတွေစစ်စစ်တာ
လက်ရှိမှာတော့အင်းတော်စု383စုကိုစစ်စစ်ပြီးတော့ပြီလို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်ဩဂတ်လကုန်ပိုင်းကမွန်တော့ခရိုင်တိတ်ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနေမြေရှင်းလင်းရေးလုပ်ငန်းတွေလွှတ်ဆောင်ရကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်အများအောင်များဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါတယ်အခုအစိုးရကဆောင်ရွက်နေတဲ့တုံမျိုးစရင်ကောက်ခံခြင်းလုပ်ငန်းဟာဆိုရင်လာမယ့် 2018 မတ်လမှာပြီးမှာဖြစ်တဲ့အတွက်လက်ရှိမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အရေးအတွက်ကိုတော့အဲ့ဒီအခါကျမှပဲစရင်အတိအကျသိရမှာဖြစ်တယ်လို့ဦးကျော်ထွတ်ကပြောပါတယ်အခုလိုတုံမျိုးစရင်ကောက်ခံမှုကိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်ဒေသမှာသာကောက်ခံတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်လာသူတွေဝင်လာခဲ့ရင်ရှာဖို့မလွယ်တဲ့အတွက်အခုလိုစရင်ကောက်ခံမှတ်သားထားတာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြင်နဲ့အတွင်းဝင်ဦးမြင့်ချိုင်က VOA ကိုပြောပါတယ်
အဲ့ခိုးဝင်နေတဲ့လူနောက်ထပ်ဘင်္ဂလားဒေ့ရှ်ကကောင်တွေလာရောရင်သူတို့ကအသေးရောင်နဲ့အသားနဲ့တူတယ်စကားပြောတာနဲ့တူတယ်ဒီချင်းမျိုးကလည်းတော်တယ်လာရောရင်ကျွန်တော်ကရှာဖွေလို့မတွေ့ရှာဖွေတွေ့ဖို့မလွယ်ဘူးအဲ့ဒါတော့ဓာတ်ပုံနဲ့မတတ်တင်ထားတာဗျာ
အခုနှစ်ဩဂတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့အစ္စလမ်ဘာသာဝင်တွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားနိုင်ဖို့လဲပြင်ဆင်နေပါတယ်